FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းကအကျင့်ပြချဆမှုတွေထွက်ပေါ်နေတဲ့အချိန် FIFA ဥက္ကဋ္ဌဆက်ဘလက်တာဟာအင်္ဂါနေ့ကရာထူးကနေရုတ်တရက်နှုတ်ထွက်သွားပါတယ်ဘလက်တာဟာပြီးခဲ့တဲ့မေလ29ရက်နေ့ကပဲ FIFA ဥက္ကဋ္ဌအဖြစ်၅ချိန်မြောက်ရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အထူးကွန်ဂရက်အနေနဲ့ဥက္ကဋ္ဌတစ်ကိုရွေးချယ်ခန့်အပ်ဖို့နဲ့အဲ့ဒီရွေးချယ်မှုမပြုနိုင်ခင်အထိဥက္ကဋ္ဌရာထူးကိုသူဆက်လက်ထမ်းဆောင်သွားမယ်ကြောင်းဘလက်တာကပြောပါတယ်FIFA ဥက္ကဋ္ဌရွေးချယ်နိုင်ဖို့အတွက်လာပေါင်းများစွာကြာအောင်မှာဖြစ်ပါတယ်။ဥက္ကဋ္ဌအတွက်မဲခွဲရွေးချယ်မှုတွေဟာအခုနှစ်ဒီဇင်ဘာလနဲ့၈နှစ်မတ်လကြားထဲမှာဖြစ်နိုင်ခြေရှိတယ်လို့ကြွမ်းကျင်သူတွေကမျှော်လင့်ထားကြပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ Sepp Blatter ဟာ FIFA အမှုဆောင်အရာရှိတွေအကြားအကျင့်ပြတ်ခြားစားမှုတွေဒေါ်လာတွေတန်းနဲ့ချီပြီးလှပ်ပြီးလိုက်ယူလုပ်ခဲ့တာတွေနဲ့ပတ်သက်လို့သူ့အနေနဲ့အပြစ်ကင်းစင်ကြောင်းတောက်လျှောက်ပြောဆိုလာခဲ့ပြီးမှဇူရစ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူရာထူးကအနားယူမဲ့အကြောင်းပြောကြားလိုက်တဲ့အတွက်ကမ္ဘာတဝန်းအားအသင့်တုံ့လောက်သွားစေခဲ့ပါတယ်။တန်တရာရှိခံထားရတဲ့ FIFA အမှုဆောင်အရာရှိတွေရဲ့နေအိမ်တွေကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချဖွေတာတွေဖမ်းဆီးအရေးယူတာတွေလုပ်ဆောင်ခဲ့ပြီးချင်းမှာပဲဘောလုံးအဖွဲ့ချုပ်အတွင်းကတရားမဝင်တဲ့လုပ်ရက်တွေကိုရှင်းလင်းပြစ်သွားမယ်လို့လည်း Sepp Blatter ကပြောထားတာဖြစ်ပါတယ်။